အမျိုးသမီးတဦးကိုစစ်သားနှစ်ယောက်ကပြစ်စီလူယူတပ်ဖြတ်ခဲ့တဲ့ဖြစ်ရပ်အတွက်တရားမျှတမှုရရှိရေးပဲခူးတိုင်းရွှေကျင်မြို့နယ်မှာဥဆောင်ဆန္ဒပြသူတွေကိုဖမ်းဆီးရေးယူခံခဲ့ရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါကရင်ပြည်နယ်ဖားပေါ်မြို့နယ်ကအမျိုးသမီးတဦးကိုတပ်မတော်သားနှူးကနေရွှေဆွဲကျိုးနဲ့ပြစ်စီလူယူပြီးပြစ်ခတ်တပ်ဖြတ်မှုအတွက်တရားမျှတမှုရရှိရေးတောင်းဆိုပြီးပဲခူးတိုင်းဒေသကြီးရွှေကျင်မြို့နယ်မှာဒေသခံတိုင်းသားတွေမနေ့ကဆန္ဒပြခဲ့ကြတာပါ။ဆန္ဒပြဖွဲ့ကောင်းဆောင်လူကတော့ရဲတပ်ဖွဲ့ကနေရွှေကျင်မြို့နယ်ရဲတပ်ဖွဲ့မှုရုံးကိုဖမ်းဆီးခေါ်ဆောင်ထားပြီးငိမ့်စုစီပုံမှန်19နဲ့အမှုပွေလိုက်ကြောင်းဆန္ဒပြရမှာပါဝင်ခဲ့တဲ့နော်စေးစေးကပြောပါတယ
်မရပါဆန္ဒပြတော့သူတို့ခံတာမရပါသူကိုယ်တိုင်ပြောတာကတော့ရေရသူ့ကြောပုံမှန်19ဖမ်းတယ်တဲ့ငိမ့်စုစီကပါလို့မသိရသူက9ရက်နေ့တော့လည်းတစ်ခါဆန္ဒထုတ်ဖို့တာရှိတယ်ဒီအစားမှတစ်ခါရှိတယ်ဒါတော့မနေ့တော့ဆွေးနွေးခဲ့တာတော့နောက်ဆက်တယ်ဘောဘတရားမြတ်တဒီအတွဲပြီးရှင်ဒီဘူဘွားလို့ဆိုဘူအတွဲဒီတမတော်တွေပြည့်ပြည့်ပြည့်ဆိုအဲ့အကြောင်းလဲဆန္ဒကြရအောင
်ဩဂုတ်လ6ရက်နေ့မနေ့စန္ဒယူဝန်းကျင်ခန့်မှာရွှေကျင်မြို့နယ်ကျေးရွာပေါင်း16ရွာကလူဦးရေ206ဦးစုစည်းပြီးတော့ဇလူချောင်းကနေ3စီးရဲ့ကျုံချောင်းမှာဆန္ဒထုတ်ဖို့ပြတ်တက်ခဲ့တာဖြစ်ပြီးအပြန်မှာဆန္ဒပြဖွဲ့ဦးဆောင်သူစောအက်စတာနဲ့စောကြီးဝင်းနှုတ်ဦးကိုရွှေကျင်မြို့နယ်ရဲစားပွဲမှုရုံးကိုခေါ်ဆောင်သွားတာပါဆန္ဒပြခေါင်းဆောင်သူတရားစွဲဆိုခံရတာမှန်ကန်ကြောင်းနဲ့အသေးစိတ်ကတော့မသိရသေးဘူးလို့လေရွှေကျင်မဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကပြောပါတယ်
ကျွန်တော်လေဟိုကိုယ်စားလှယ်ပြည်နယ်ကိစ္စနဲ့ပတ်သက်ပြီးပူရောက်နေတယ်အဲ့တော့ကျွန်တော်တို့ဖြေရလွယ်သွားနေတယ်လေ
တရားစွဲဆိုမှုအခြေအနေနဲ့ပတ်သက်လို့ရွှေကျင်မြို့နယ်အုပ်ချုပ်ရေးမှူးနဲ့မြို့နယ်ရဲတပ်ဖွဲ့မှူးရုံးကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးကရင်ငင်းချိုင်းရဲထောက်ကူပြုကွန်ရဲ့အစီအစဉ်တာဝန်ခံနော်ဝါခူရှိကတော့တရားမျှတမှုရရှိစေဖို့ရည်ရွယ်ပြီးဆန္ဒပြခဲ့ကြတဲ့ဒေသခံတွေကိုအရေးယူတဲ့ဟာမလုပ်သင့်တဲ့လှုပ်ရှားလို့ပြောပါတယ်။မှတ်တ
က်ခံတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တော့တောင်းဆိုချက်တွေရှိတယ်လေ။ဒီတရားမျှတမှုနဲ့ပတ်သက်ဒီပြည်သားတွေစစ်တပ်ဆက်ခံတွေရုပ်သိမ်းပြီးဖို့ပေါ့နော်။စစ်တပ်ဆက်ခံတာရှိလို့ရှိရင်သူတို့တရားဟိုလုံခြုံမှုမရှိဘူးပေါ့နော်။လုံခြုံမှုမရှိလို့သူကဒီလိုမျိုးတောင်းဆိုတာဖြစ်တယ်။ခုကကျွန်တော်တို့ကြားလာတာကတော့မရလား။ဟိုတရားဆက်ခံရတယ်။ဒါကတော့မဖြစ်သင့်ပေါ့နော်။
စူလိုင်းလာ၆ရက်နေ့ကတမရော်သားနူးဟာဖာပုံမြို့နယ်ပိုလူသားကျေးရွာအုပ်ချုပ်ရေးမှူးရဲ့စနီးနော်မူးနော်ထံပြစ်စီလူရင်လူတန်တက်ထိပြင်းမှုကျွတ်လွန်သွားခဲ့တယ်လို့အလားတူဖြစ်ရမျိုးထပ်မံမဖြစ်ပွားဖို့နဲ့လူနေမှုဘဝလုံခြုံမှုရှိစေဖို့အတွက်တပ်စခန်းတွေကိုပြန်ရုပ်သိမ်းပေးဖို့ဩဂုတ်လ၅ရက်နေ့ကကြောက်ကြီးမြို့နယ်ဒေသခံ၈၀၀ခန်းကဆန္ဒပေါ်ထုတ်ခဲ့ကြသလိုစူလိုင်းလာ၂၂ရက်နေ့ကလည်းဖာပုံမြို့နယ်ဒေသခံရွာသား၁,၅၀၀ကျော်ကနေတမရော်စခန်း၄ခုမှာဆန္ဒပြခဲ့ကြပါတယ်ကရင်ပြည်နယ်ဖားပုံဒေသခံနော်မူနော်ပြစ်ဒဏ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးကျူးလွန်သူတပ်မတော်သားနှူးကိုစစ်တရားရုံးနဲ့စစ်ဆေးစီရင်ပြီးအမြင့်ဆုံးပြစ်ဒဏ်နဲ့ချမှတ်လိုက်ခဲ့ကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့ကဇူလိုင်လကုန်မှာသတင်းထုတ်ပြန်ထားပါတယ်။ပြည်မှုကျူးလွန်သူတပ်မတော်သားနှူးကိုစစ်ဆေးဆောင်ရွက်ချိန်မှာလည်းမွန်ပြည်နယ်ဘီလင်းမြို့နယ်ကဒုတိယသူဆွေအုပ်ချုပ်ရေးမှူးပါဝင်ကျေးရွာအုပ်ချုပ်ရေးမှူးတချို့နဲ့ရမီရဖတ်တချို့တက်ရောက်လိတ်လာတာရှိတယ်လို့လည်းတပ်မတော်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ဘလို့ပြစ်တံတွေလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ကရင်ပြည်နယ်ဖားပုံခရိုင်ဘက်မှာ NCA ပြည်ရက် KNU ကရင်မျိုးရာစီယုံတပ်မှန်ငါအောက်ခြေတပ်ဖွဲ့တွေနဲ့မြန်မာစစ်သားတို့ကြားလမ်းဖောက်လို့ရေးကိစ္စနဲ့ပတ်သက်ပြီးနှစ်ဖက်စီရေးတင်းမာနေစေဖြစ်ပါတယ်။ကျွန်တော်နိုင်ကွင်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။